မင်္ဂလာပါရှင်ဒီတစ်ပတ်မှာတင်ဆက်ကလေယာဉ်ပြဿနာတွေအကြောင်းဆွေးနွေးသွားမှာဖြစ်ပါတယ်လေယာဉ်မရှိရင်တောင်သူတွေရဲ့ဘဝမရှိနိုင်တာကြောင့်လေယာဉ်တင်ဆက်ခံရတဲ့တောင်သူတွေဟာလေယာဉ်တွေလက်လွတ်ဆုံးရှုံးမှုတွေနဲ့အတူမိသားစုတွေရဲ့ဘဝရည်တည်မှုပါပျောက်ခဲ့ရတာပါလေယာဉ်တင်ဆက်မှုတွေဟာစစ်အစိုးရလက်ထက်မှာအများဆုံးဖြစ်ခဲ့ပြီးလက်ရှိအစိုးရလက်ထက်မှာကိုပဲလက်သိမ်းဆက်ခံရတဲ့တောင်သူတွေရှိနေပါတယ်ဥပမာအနေနဲ့ထုတ်ပြရရင်မန္တလေးတိုင်းမြစ်သားမြို့နယ်ကံဆွယ်ကျေးရွာအုပ်စုကတောင်သူ88ဦးပိုင်လက်အမြေတွေကိုကာကွယ်ရေးဝန်ကြီးဌာနက2018ခုနှစ်ထဲမှာသိမ်းယူသွားခဲ့ပါတယ်အခုသိမ်းတဲ့လက်အမြေတွေဟာတတော်မြေတွေဖြစ်လို့တတော်မြေတွေကိုဒါသိမ်းဆဲတာလို့ကာကွယ်ရေးဦးစီးဌာနကပြောကြားထားပါတယ်တတော်ဦးစီးကလည်းအခုသိမ်းဆဲတဲ့လေတွေဟာတတော်မြေမဟုတ်ကြောင်းအကြောင်းပြန်ကြားထားတဲ့စာရွက်တွေထွက်ရှိထားပါတယ်။မြေသားသိမ်းဆဲကလေယာဉ်မြေကိစ္စဟာ2019ခုနှစ်ဇူလိုင်နောက်ဆုံးပတ်ထဲမှာတပ်မတော်ဘက်ကတောင်သူတွေရဲ့စိုက်ပျိုးမြေတွေကိုအတင်းဝင်ရောက်ခြံကားခဲ့ပါတယ်။အဲ့ဒီအတွက်တပ်မတော်တရေဆက်ယုံနွားမွေးမြူရေးစခန်းကသိမ်းဆဲထားတဲ့လေယာဉ်မြေတွေကိုမူလတောင်သူတွေပြန်လည်လုပ်ကင်ခွင့်ပြုဖို့မြစ်သားမြို့နယ်မြေစင်းရုံးရှိအပါဝင်သက်ဆိုင်ရာရုံးဌာနရှိတွေမှာအခုလ14ရက်ကတောင်သူတွေဟာစနတ်ထုတ်ဖော်ခဲ့ကြပါတယ်။လက်ရှိအဆိုရခေလက်သိမ်းမှုတစ်ခုဟာလည်းကချင်ပြည်နယ်မိုးညင်းမြို့နယ်ဘလူးကျေးရွာမှာဖြစ်ခဲ့ပါတယ်။ဘလူးကျေးရွာကတောင်သူ6ဦးပိုင်လက်ဧက20ခန်းကိုကျေးရွာအုပ်ချုပ်ရေးမှူးက2019ခုနှစ်နှစ်ဆန်းပိုင်းမှာရွာပိုင်းတုတ်တန်မြေအဖြစ်အသုံးပြုဖို့သိမ်းဆဲလိုက်ပါတယ်။ဆိုင်ပြိုးချိန်ဂျွန်လာအရောက်မှာတောင်သူတွေပိုင်းလေယာဉ်မြေတွေကိုဗဖိုးတွေနဲ့မြောင်းတွေတူကုန်ထုတ်လန်းတွေဖောက်တဲ့အပြင်လေယာဉ်မြေပေါ်ကသီးပင်စားပင်တွေကိုချိန်စောဆက်တွေနဲ့ဝင်ရောက်ဖျက်ဆီးခဲ့ပါတယ်ဒီနေသားကိုတောင်သူတွေကမေးတဲ့အခါမိုးညင်းမြို့နယ်ထွေအုပ်ကခိုင်းထားလို့ပြောပါတယ်တချို့လေယာဉ်မြေအမှုတွေကြပြန်တော့ခေဆက်ဆက်စစ်အေးဆောင်ရွက်နေတာမပြီးပြတ်သေးတာတွေရှိနေပါတယ်အဲ့ဒီလိုမြေယာပြဿနာတွေကတော့တိုင်းမြေစစ်ကော်မတီကကုမ္ပဏီကနေအသုံးပြုထားတဲ့မြေတွေကိုမူလတောင်သူအားသင့်တော်တဲ့ရော်ကြီးပေးဖို့ကုမ္ပဏီအနေနဲ့အသုံးမပြုတဲ့မြေတွေကိုပြန်လည်ဆွတ်လွတ်ပေးဖို့ဆုံးဖြတ်ထားတဲ့မြေယာမှုကိစ္စတစ်ခုဟာ AOD တိုင်းငွေဆောင်မြို့နယ်မှာရှိခဲ့ပါတယ်။အဲ့ဒီလေယာမြေကိစ္စဟာကုမ္ပဏီတစ်ခုက2000ပြည့်နှစ်မှာပသိမ်ငွေဆောင်ကားလမ်းဖောက်ဖို့ကိစ္စအတွက်တောင်သူပိုင်းတောင်မြေမှာယာယီဆိုပြီးအစဦးဆောင်လမ်းဖောက်လုပ်ရေးကိစ္စတွေလုပ်ခဲ့ပါတယ်ခဏနေကနေမဖယ်တော့ပဲ2009ခုနှစ်မှာလနာ39ထုတ်ပြပြီးတောင်သူတွေကိုကျူးကျော်အဖြစ်တရားပြန်ဆွဲတဲ့ကိစ္စရှိနေပါတယ်ဒီအကြောင်းတွေနဲ့ပတ်သက်ပြီးငွေဆောင်မြို့နယ်ကတောင်သူကိုမျိုးမြင့်ကအခုလိုပြောပါတယ်
ကိုယ်တိုင်ကလေးတရားရုံးမှာဒီကကြည့်ချက်ဒီကိုဖိုက်ချတော့ပါပြီလို့ဒီကိုဆွေးခဲ့တယ်။အဲ့ရနာ30ကိုအကြောင်းပြီးပြီးကိုတိုင်ကလေးတရားရုံးကမူလတောင်သူကိုအရှုံးပေးခဲ့တယ်။မူလတောင်သူကသိန်းဒီသားကြီးတရားလက်တော်မှာအယူခံတဲ့တော့တယ်။ပြီးတော့သိန်းဒီကြီးကမူလတောင်သူကိုပြန်ပေးထားတယ်။အခုချိန်မှာသူကဇာယီမှုကိုအတည်ပြုဖို့ဖြောက်ထားတဲ့အတွက်သိန်းတရားလက်တော်ကအယူခံလည်းပေးထားတယ်။သိန်းဒီကြီးကလည်းပြန်ပေးထားတဲ့အကိုကျွန်တော်တို့မူလတောင်သူအမေနဲ့နင့်နာရတဲ့အတွက်အခုလိုပြောရတာပါ။
ဧရာဝတီတိုင်းဘုကလေးမြို့နယ်ကွင်းဝိုင်းကျေးရွာနဲ့တရချောင်းကျေးရွာတွေကမြေအက250ခန့်ကိုမြို့ပြတိုးချဲ့ဖို့1990မှာမြို့နယ်မဝတ္တကတင်ခဲ့ပါတယ်။တင်ဆက်စဉ်တွေကလိုအပ်တာတွေပို့ပြီးတင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အင်ယာနဲ့အခြားစီမံကိန်းတွေဆောက်လုပ်ထားတာမရှိတဲ့ကြံလေယာဉ်တွေကိုမြို့နယ်စီပင်ကတရေကသီးဆန်းကဆယ်ရင်းနှုံးနဲ့ငှားစားထားပြီးတိုင်ကြားမှုဖြစ်ပေါ်မှသာအခြားစီမံကိန်းတွေရထားဆောင်ရွက်နေကြောင်းလေယာဉ်နဲ့အခြားမြင့်များတိမ့်ဆဲခံရမှုများစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစဉ်ခန်းစားအပိုင်းလေးစာမျက်နှာ၄အရသိရပါတယ်။လက်ရှိချိန်မှာတောင်သူတွေကတိုင်ကြားတဲ့အတွက်မြို့နယ်မြေစစ်ကော်မတီကနေစုံစမ်းစစ်ဆေးခဲ့ပြန်ပါတယ်။အစိုးရနှစ်ရက်လွတ်တော်နှစ်ရက်ရဲ့စုံစမ်းတွေ့ရှိမှုကတထက်သေးဖြစ်နေတဲ့အတွက်မြို့နယ်ကနေဗဟိုအဆင့်အထိအသုံးမပြုမြေတွေကိုပြန်ပေးဖို့2018ခုနှစ်မှာဆုံးဖြတ်ချက်ချထားတယ်လို့သ တိရပါတယ်စစ်ဆေးချိန်2018ခုနှစ်ထဲမှာပဲတောင်သူတွေကိုပြန်ပေးရမယ့်ပတ်လက်မြေတွေပေါ်မှာကျူးကျော်အိမ်တွေ900ခန်းစောက်လာတာကြောင့်ထူးခြားစွာဖြစ်ပေါ်နေတဲ့လေယာမြေပြဿနာကြီးတစ်ခုလည်းရှိနေပါတယ်ဒါကြောင့်လေယာမြေပြဿနာတွေကိုလက်ရှိဖြေရှင်းနေတဲ့အပေါ်ကြောက်ဆယ်မျိုးနယ်ကတောင်သူအရေးဆောင်ရွက်သူကိုစိုးတီဟာကအခုလိုပြောပါတယ
်ကျွန်တော်တို့ကဒီဝမနောတမန်တော်ဒိန်းသားတွေတို့ဒီဟိုဟာဥပိုင်ဒိန်းသားတွေတို့ဒီချက်ခိုင်ဒိန်းသားတွေကိုသူတို့ကမတို့ပဲမတီမဖြစ်ရဲကျင်တာလားဒီလိုမျိုးထိတ်တိုက်တွေ့မှာတွေဆောင်းကျင်လို့လားဒီတိုင်းဆွဲထားပါလားတော့ကျွန်တော်တို့မသိဘူးကတော့ဆွဲထားတော့အဲ့လိုကျွန်တော်ယူဆတာအဲ့ဒါကြောင့်မို့ထိတ်တိုက်မတွေ့ကျင်တာတွေကိုဆောင်းကျင်နေကျွန်တော်တို့အောက်ခြေတောင်သူတွေမှာပြဿနာတွေပြည်လည်းမရှင်းနိုင်ဘူးလို့ကျွန်တော်တို့ကယူဆတာအခုနိုင်ငံတော်တိုင်းနိုင်ငံဥဆောင်တွေကဒီ NLD ဆိုရပုံမှာပုံရိပ်ကြာရှင်းနေတာပေါ့ဒါဒီကိုဒီလိုပြဿနာအောက်ခြေမှာရှိနေတဲ့ပြဿနာတွေကိုမရှင်းမထိုင်ပုံရင်းပုံရင်းလာတော့ဒီလိုရုံကြည်မှုကင်းမဲ့လာတာပေါ့
တိမ်ဆက်ခံရတဲ့လေယာမြေတွေဟာတောင်သူတွေကျင်နဲ့လို့ပေးလိုက်တာမျိုးမဟုတ်တဲ့အတွက်မတရားအသိမ်းခံခဲ့ရတာပါဒါကြောင့်ပြည်သူတွေကသူတို့ကိုယ်စားပြဿနာတွေကိုဖြေရှင်းဖို့တာဝန်ပေးထားတဲ့အစိုးရအနေနဲ့တရားမျှတစွာဖြေရှင်းနိုင်ဖို့အတွက်စိန်ခေါ်မှုတွေကိုရဲရဲဝံ့ဝံ့ကြော်လွှားပြီးတောင်သူတွေရဲ့သိမ်းဆဲခံလေယာဉ်မြေပြဿနာတွေကိုအမြန်ဆုံးဖြေရှင်းပေးဖို့လိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေ့ပါ